ီမြန်မာနိုင်ငံကချင်ပြည်နယ်မြစ်စုံဒေသရေအားလျှပ်စစ်ဆေးမှန်းကိန်းအဆုံးသတ်ဖို့တွင်တရုတ်နိုင်ငံယူနန်ပြည်နယ်ကိုတပတ်ကြာခီးသွားရောက်နေတဲ့88မျိုးဆက်ကျောင်းသားတွေကဆေးမှန်းကိန်းကောင်ထယ်ဖော်နေတဲ့ကုမ္ပဏီတာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းမှာဒီဆေးမှန်းကိန်းကိုမြစ်စုံဒေသကရေအားလျှပ်စစ်ဆေးမှန်းကိန်းကိုအဆုံးသတ်ဖို့တောင်းဆိုလိုက်ကြတဲ့သတင်းကိုတင်ပြပါမယ်တရုတ်နိုင်ငံယူနန်ပြည်နယ်ကိုတပတ်ကြာခီးသွားနေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကတရုတ်ကုမ္ပဏီ CPI တာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မှာလက်တလော့ရပ်ဆိုင်းထားတဲ့စီမံကိန်းကိုအပြီးရပ်တန့်ပြစ်လိုက်ဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ပြည်စုံကိုဒေါက်ခင်မြို့သက်ဆက်တင်ပြမှာပါရှင်
။တရုတ်မြန်မာနှစ်နိုင်ငံရင်းနှီးမှုရရှိဖို့အတွက်ဖွဲ့စည်းထားတဲ့တရုတ်အစိုးရ China Myanmar Friendship Association နဲ့ဖိတ်ကြားခြင်းနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကငြိမ်းချမ်းရေးနဲ့တိုင်းအနားရေးရာတာဝန်ခံကိုမြအေးနဲ့တောင်သူလယ်သမားရေးရာတာဝန်ခံကိုထွန်းမြင့်အောင်တို့ဥဆောင်တဲ့ဖွဲ့ဟာတရုတ်နိုင်ငံယူနန်ပြည်နယ်ခီးစင်ကိုပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကစတင်ခဲ့တာပါ။ကြာတပရီနေ့ကယူနန်တက္ကသိုလ်ပေါမောက်ခါရီနဲ့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ယူနန်ပြည်နယ်မှာရှိတဲ့ CPI China Power Investment Company ကိုပါတွားရောက်ခဲ့ပြီးမြန်မာနိုင်ငံကချင်ပြည်နယ်ထဲမှာ CPI ကုမ္ပဏီရဲ့ယင်းနှိမ့်လှမ်းမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့88မျိုးဆက်ကျောင်းသားအဖွဲ့ကကိုအံ့ဘွယ်ကျော်ကပြောပါတယ်
သူတို့ကတော့မြစ်ဆုံနဲ့ပတ်သက်ပြီးတော့ဘလို့နိုင်ငံကအရဒီပဝင်းနေထိန်းသိမ်းကိစ္စတွေရောအကုန်လုံးလုပ်ထားပါတယ်ဆိုတဲ့အကြောင်းတွေကိုပြတ်ပါတယ်ဘုရားကြီးကပြောတယ်တပ်ပုံငင်းငယ်ပေါ့ဒီ OB နဲ့ပေါ့အချက်လက်အရာပေါ့ပြပါတယ်မြစ်ဆုံနဲ့ပတ်သက်ပြီးတော့သူကတော့ဆက်လုပ်ခြင်းနေပေါ့ဗျာ
CPI ကုမ္ပဏီတာဝန်ရှိသူတွေကသူတို့တာဝန်ယူတည်ဆောက်နေတဲ့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုနိုင်ငံတကာစံညွှန်းတွေနဲ့အညီတဘာဝပတ်ဝန်းကျင်ပျက်စီးမှုအ ਨੇ ဆုံးဖြစ်အောင်လှုပ်ဆောင်မှာမို့ဆက်လက်လုပ်ကင်ခြင်းကြောင်းပြောကြားခဲ့ကြပေမယ်သူတို့တည်ဆောက်မဲ့ရေကာတာစီမံကိန်းတွေဟာမြန်မာနိုင်ငံရဲ့ယဉ်ကျေးမှုတမိုင်းပြည်ရုပ်တစ်ခုဖြစ်တာမို့ဆက်ပြီးမလုပ်ဖို့88မျိုးဆက်ကျောင်းသားဖွဲ့ကနေပန်ကြားခဲ့တယ်လို့ဆိုပါတယ
်ကျွန်တော်တို့ကတော့လက်မခံဘူးကျွန်တော်တို့မူပြရတော့လက်မခံနိုင်ဘူးလက်မခံနိုင်တဲ့အကြောင်းရင်းတွေကိုလည်းကိုမြားကြီးကပြောခဲ့ပြီးပြီအဲ့ဒီတက္ကသိုလ်အနေနဲ့ကတော့မြေဆုံရေအားလျှပ်ဆက်စီမံကိန်းကိုကျွန်တော်တို့လုံးဝလက်မခံနိုင်ပါဘူး။လက်မခံနိုင်ရခြင်းအကြောင်းရင်းတွေကတော့အချက်၃ချက်ပေါ့နော်။အဓိကတော့ဒီချက်ကတော့တချင်းပြည်နယ်မှာဒီမြေဆုံကတကယ်လမ်းမဖြစ်တဲ့အတွက်ကြောင့်မို့လို့တချင်းအမျိုးသားတစ်ရက်လုံးဝလည်းလက်မခံနိုင်ဘူး။နောက်တစ်ခုကရေဝီမြစ်ဖြစ်တဲ့အတွက်ကြောင့်မို့လို့ရေဝီမြစ်ဟာကျွန်တော်တို့အမျိုးသားလုံးရဲ့အသက်သွေးရောဖြစ်တဲ့နောက်ပြီးတော့ဒီဥစ္စာဟာစပိုင်းတံပိုးလည်းရှိတယ်
။မြစ်ဆုံဒေသဟာကချင်တိုင်းသားတွေရဲ့အထင်ကြီးတဲ့နေရာအရေးကြီးတဲ့အထိတ်မှန်နေရာဖြစ်တယ်လို့မြန်မာတမျိုးသားလုံးကအထူးတံပိုးထားတဲ့ယဉ်ကျေးမှုတမိုင်းပြရုပ်ဖြစ်နေပြီးမြန်မာနိုင်ငံအထက်အောက်ကုန်သွယ်စည်းဝေးနဲ့ကူးတန်းသွားလာရေးတွေအတွက်တနိုင်ငံလုံးကအားထားနေရတဲ့ AR မြစ်ကြောင်းရဲ့အစမို့ဒီလိုနေရာမျိုးမှာကြီးမားတဲ့ရေကာတာကြီးတွေနဲ့အစားမထိုးနိုင်ကြောင်းရှင်းပြခဲ့ပြီးဒီမြစ်ဆုံရေအားဖြည့်စစ်စီမံကိန်းကိုလုံးဝရပ်ဆိုင်းပေးဖို့အတွက်ပါတောင်းဆိုခဲ့တယ်လို့ဆိုပါတယ်။ CPI ကုမ္ပဏီတာဝန်ရှိသူတွေကမြန်မာနိုင်ငံကိုလာရောက်ပြီး88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းနဲ့ထပ်မံတွေ့ဆုံဆွေးနွေးဖို့ဆန္ဒရှိကြောင်းလည်းပြောကြားခဲ့တယ်လို့ဆိုပါတယ်။မြစ်ဆုံရေအားဖြည့်စစ်စီမံကိန်းကိုရပ်ဆိုင်းပေးဖို့အတွက်မြန်မာနိုင်ငံတွင်ဆန့်ကျင်ဆန္ဒပြမှုတွေကြောင့်2017ခုနှစ်စက်တင်ဘာလထဲမှာသမရဦးသိန်းစင်ကသူ့ရဲ့သမရတက်တန်းအတွင်းရပ်ဆိုင်းထားဖို့အတွက်ကြေပြုခဲ့ပါတယ်။ဒါဟာ2015ခုနှစ်မှာကုံဆုံးတော်မှာမို့မြစ်ဆုံရေကာတာအတွက်ရာနှုန်းပြည့်အခြေချပြီးဖြစ်နေတဲ့ CPI ကုမ္ပဏီကလုပ်ငန်းပြန်ဆဖို့အတွက်ဆန္ဒရှိနေတာပါ။ AR မြစ်ကြောင်းအဆက်မိခမလိကမြစ်နယ်သွဲပေါ်မှာတည်ဆောက်မဲ့ဆယ်ကြီး9ခုနဲ့မြစ်ခွဲလေးတွေထဲတည်ဆောက်မဲ့ဆယ်သေး6ခုစလုံးကိုရပ်ဆိုင်းထားခဲ့ပြီးသူတို့ကုမ္ပဏီကနေလုံးကြုံရင်အဆောင် 80-90 လောက်ပဲခြံထားတဲ့ဒီစီမံကိန်းကိုပြန်ပြီးစနိုင်အောင် CPI ကုမ္ပဏီကကြိုးစားနေတာပါဒါပေမဲ့ဒါကိုပြန်စနိုင်အောင်ပြည်စုံနဲ့ EIA လို့ခေါ်တဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုဆိုင်ရာဆန်းစစ်မှုအစိုးရခန်းစားလိုအပ်နေတာဖြစ်ပြီးဒါကလည်းကချင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်တည်တည်ချာချာမလုပ်နိုင်ပဲဖြစ်နေတာပါကိုမြာကြီးဥဆောင်တဲ့88မျိုးဆက်ကျောင်းသားများအဖွဲ့ဟာဂျူလ17ရက်အင်္ဂါနေ့ရန်ကုန်ကိုမပြန်ခင်ကုမင်းဒေသအစိုးရအဖွဲ့နဲ့တရုတ်ကွန်မြူနတီပါတီအရာရှိကြီးတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်